စကန်တန်ကလေးမျိုးအနီးကကျေးရွာတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးစစ်ရေးအခြေအနေတင်းမာနေပါတယ်စစ်ကောင်စီဘက်ကအင်အားတိုးချတာကြောင့်ဒေသခံတွေကလည်းတိုက်ပွဲကြီးတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုညင်းညာကပြောပြပေးပါပါခင်ဗျာ
စကိုင်းတိုင်းကလေးမျိုးနယ်တွေကကြောက်ကြုတ်ရွာမှာမနေ့နိုဝင်ဘာ21ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်ကလေးမျိုးနယ်တောင်ပိုင်းမြစ်တာမြစ်အရှိဘက်ကမ်းမှာရှိတဲ့ကြောက်ကြုတ်ရွာကဒေသခံတွေကတော့တိုက်ပွဲတွေကြောင့်နိုဝင်ဘာလဇန်ပိုင်းကလေးကထွက်ပြေးနေရတဲ့အတွက်ရွာထဲမှာလောလောဆယ်နေထိုင်သူမရှိပဲစစ်တပ်ကတပ်စခန်းချထားတယ်လို့ဒေသခံတွေကပြောပါတယ်။ဒီနေ့နိုဝင်ဘာ22ရက်မှာလည်းတိုက်ပွဲတွေမရှိပေမဲ့စစ်တပ်အင်အားတွေတိုးချနေတဲ့အတွက်စီရေးတင်းမာတဲ့အခြေအနေမှာရှိနေတယ်လို့ကလေးဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကခုလိုပြောပါတယ
်။မနေ့ကနနေ့10နာရီလောက်ကစပြီးတိုက်ပွဲဖြစ်ပါတယ်။ PDF ကလေးကနေပြီးတော့မှကြောက်ပြုတ်ရွာကဘူကျွန်တော်တို့သွားပြီးတော့မှသွားရောက်ပြခတ်တိုက်ခိုက်ခဲ့တာပါရွာတွင်းထဲထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်နေ့လယ်တနားကြီးကျော်တနားကြီးခွဲလောက်ထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲအပြင်းထန်ခဲ့ပါတယ်အာစစ်ကောင်စီတပ်ဖွဲ့တွေကလက်နက်ကြီးတွေနဲ့တုံ့ပြုခဲ့ပါတယ်ဗျဒီကနေ့ကတော့အခုချိန်ထိတိုက်ပွဲဖြစ်ပွားမှုမရှိသေးပါဘူးအာစီအေးတင်းမာမှုအခြေအနေကတော့ဆက်ရှိနေသေးပါအာစစ်ကောင်စီတပ်ဖွဲ့တွေကတော့အရင်နေ့တွေကကလေးမျိုးကနေတဖြည်းဖြည်းချင်းတောင်ပိုင်းကိုသူတို့အာစစ်ကြောင်းလျှောက်တက်ပြီးတော့မှရွှေ့လာခဲ့တဲ့အနေအထားရှိတယ်အမနီရဆိုရင်လည်းတောက်လျှောက်ထောက်ကျန်နေစီတာစီတာနေနှမြောင်းနှချောင်းချောင်းကွာကိုကျော်ပြီးတော့မှအောင်ချမ်းသာနေပြီးတော့မှဒီမြေရှိဘက်ကံကိုကူးနိုင်ဖို့အတွက်ကိုသူတို့ပြင်ဆင်နေရလို့ကျွန်တော်တို့ယူဆပါရက
်ပြီးခဲ့တဲ့သတင်းသက်ကကလေးဒေတာကံပြည်သူကာကွယ်ရေးအဖွဲ့ရဲ့စခန်းတစ်ခုကိုစစ်တပ်ကဝင်ရောက်စီးနှင်ခဲ့ပြီးမိန်းကလေးအဖွဲ့ဝင်၈ယောက်ကိုဖမ်းဆီးသွားခဲ့ပါတယ်သူတို့အချိန်နေနဲ့ပတ်သက်လို့အတိအကျမသိရသေးဘူးလို့ကလေးပြည်သူကာကွယ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်
အရင်ဘက်ကတိုက်ပွဲတော့မှအရင်ဘက်ကဖြစ်ခဲ့တဲ့တိုက်ပွဲတွေမှာတော့ဒီစစ်ကောင်စီတပ်ဖွဲ့တွေကကျွန်တော်တို့ PDF ကလေးဖမ်းဆီးခံထားတဲ့ PDF ကလေးတပ်ဖွဲ့ဝင်မျိုးသမီးတွေကိုငကပုတ်ကနေတဆင်ကျွန်တော်တို့မျိုးတွင်းထိခေါ်ထုတ်သွားခဲ့ပြီးပါပြီဗျ။အခုချိန်မှာတော့သူတို့ကိုစစ်ချေယူနေတယ်လို့ပဲကျွန်တော်တို့ကြားပါသေးတယ်ဗျ။ကျန်တာတော့ကျွန်တော်မကြားသေးပါဘူး
။စစ်ကောင်စီကဝင်ရောက်စီးနှင်းတိုက်ခိုက်မှုအတွင်းဒေသခံကာကွယ်ရေးအဖွဲ့ဝင်အမျိုးသား2ဦးအမျိုးသမီး2ဦးတေဆုံးခဲ့ပြီးတပ်ဖွဲ့ဝင်အမျိုးသမီး10ဦးအဖမ်းခံခဲ့ရတာပါ။နိုဝင်ဘာ16ရက်ကစလို့ကလေးမျိုးငကပတ်ကြီးရအနီးတောထဲမှာရှိတဲ့ကလေး PDF စခန်းတရင်တုံးကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ပြီးနောက်မှာအနီးနားကျေးရွာတွေမှာနေစဉ်ရက်ဆက်တိုက်ပွဲတွေဖြစ်ပွားလာပြီးစစ်ရေးအခြေအနေတင်းမာနေတာပါကလေးမျိုးနဲ့မဝေးလာတဲ့ဆံပြကျေးရွာနားမှာခြေဆိုင်ထားတဲ့အမှတ်644စစ်လက်နက်ပစ္စည်းတပ်စုကိုလည်း PDF ဇိုလန်းနဲ့တခြားဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမနေ့ကဝင်ရောက်တိုက်ခိုက်ခဲ့ကြတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ကပြောပါတယ်အခုလိုအပြန်အလှန်တိုက်ခိုက်မှုတွေရှိနေချိန်မှာပဲစစ်ကောင်စီကအင်အားတိုးချဲ့နေတဲ့အတွက်တိုက်ပွဲတွေပိုပြီးပြင်းထန်လာမှာကိုဒေသခံတွေကစိုးရိမ်နေပါတယ်။ကလေးမျိုးနီးကကျေးရွာတွေမှာတော့စစ်ကောင်စီကလေကြောင်းအသုံးပြုပြီးရဟန်းအိမ်တွေနဲ့ကင်းလဲ့နေတယ်လို့ဒေသခံတို့ကအခုလိုပြောပါတယ်
။ခုမှပြည်တော်မှာကျွန်တော်ရှိနေတော့ကျွန်တော်မျိုးပတ်နေတာ။အပေါ်မှာမျိုးလည်းပတ်နေတယ်။နောက်ပြီးတော့လည်းမင်းရအရင်ချက်ပြီးမှာအမေကသူ့ကိစ္စမတော်ဘူးလို့မှာဒီညနေမှာနာရီခေါင်းနာရီဝင်ကြအောင်ရှိနေတယ်ဒီအိမ်မှာအကြီးနဲ့သူစိတ်မပြောချော်လို့ဒီကြောင့်ရှိနေဒီညနေကိုခန္ဓာကိုယ်ရနေမှာကြုံပြုပြီးကိုလူနေကြီးနဲ့နေရထူနေတာဟုတ်လားအဲ့တော့ဒီတော့ဒီလိုဆိုတော့သူကအကုန်လုံးနေရာထဲမှာဖြတ်ကြည့်ပြီးကိုယ်တော့လည်းဒီတော့လည်းမဆိုကဘောရပြန်ထလာမယ်အခါရှိရလို့ကျွန်တော်တို့တင်တက်ကြည့်ရမယ်။ပေါ်လို့ဖြစ်လာမယ်ဒီလိုဖြစ်လာနေမှာကူဒီလိုကိုရှိရင်တော်ရည်တော်နာရှောင်းပြီးရရှိရမယ်
။လက်ရှိစစ်ကောင်စီတပ်တွေနေရာယူစစ်ကြောင်းထိုးနေတဲ့ကလေးမျိုးတောင်ပိုင်းကျေးရွာတွေအနီးမှာနိုဝင်ဘာလ3ရက်ကစပြီးစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်တပ်တွေကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါ။တိုက်ပွဲတွေအတွင်းနေရင်တချို့ကိုစစ်တပ်ကမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီအချိန်ကစလို့နတ်ချောင်းနတ်မြောင်းချောင်းကွာစားတဲ့ကျေးရွာတွေကဒေသခံတွေဟာဘေးလွတ်ရာမှာတိမ်းရှောင်နေရပါတယ်ခင်ဗျာ